ရခိုင်ပြည်နယ်ဘက်ကအမျိုးသမီးတွေနဲ့ကလေးတွေဟာစားနပ်ရိက္ခာမလုံလောက်တာနဲ့အာဟာရမပြည့်ဝမှုတန်ကိုခံစားနေကြရတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကသတိပေးထားတဲ့အကြောင်း VOA သတင်းတောက် Lisa Schlein ကုလသမဂ္ဂဌာနချုပ်ရှိရာဂျနီဗာကနေပြီးတော့သတင်းပေးပို့ထားပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနှောင်းပိုင်းဒေသခံအရပ်သားတွေကိုမြန်မာစစ်တပ်ကနှိမ်နှင်းဖြိုခွဲမှုမတိုင်ခင်တုန်းကရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာတပန်းကျော်နေထိုင်ခဲ့ကြတာပါ။အဲဒီလိုဖြိုခွဲခြင်းကစလို့ဒုက္ခတွေ635,000ကျော်ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာဒေသစီထွက်ပြေးခဲ့ကြပါတယ်။မြန်မာအနာပိုင်တွေကရခိုင်ပြည်နယ်ထဲကိုကုလသမဂ္ဂနဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေဝင်ရောက်ခွင့်ပိတ်ပင်လိုက်ပါတယ်။ဒါပေမဲ့ဒေသတွင်းအကူအညီပေးရေးဝန်ထမ်းတွေကိုတော့ပမာဏကန့်တတ်ချက်နဲ့ရိုဟင်ဂျာတွေအတွက်အကူအညီခွင့်ပေးခဲ့ပါတယ်။အဲ့ဒီလိုလူတွေအစုလိုက်ကြုံလိုက်မထွက်ခွာခြင်းရခိုင်ပြည်နယ်အနှံ့ကလူပေါင်း2,000,000အတွက် WFP ကအကူအညီတွေဖြန့်ဝေပေးခဲ့တာပါ WFP ရဲ့ပြောခွင့်ရ Miss Bettina Lusha ကအဲ့ဒီအရေးအတွက်ကရော့သွားတယ်လို့ပြောပါတယ်ဒါပေမဲ့တကယ်ကွင်းစင်အလုံးလုံးနေကြတဲ့ဒေသခံဝန်ထမ်းတွေရဲ့အကူအညီကြောင့် WFP ဟာအကူအညီပေးနိုင်တဲ့လူအရေးအတွက်တဖြည်းဖြည်းပုံများလာပါတယ်
In December, we reached 63,600 people in northern Rakhine, twice as many as in November. And in central Rakhine, we assisted
114,000 people. ကျမတို့ကဒေသခံအစိုးရမဟုတ်တဲ့ဖွဲ့ NGO တွေအစိုးရအာဏာပိုင်တွေနဲ့အတူအစားအစာတွေဖြန့်ဝေပေးနိုင်ဖို့အတူအလုပ်လုပ်ကြပြီးတဦးသေးကိုနှခါပြန်ထပေးမိတာမျိုးမဖြစ်ရအောင်လေနိုင်ငံတကာကြက်ချင်ရေးဖွဲ့ ICRC နဲ့အတူပူးပေါင်းဆောင်ရွက်နေပါတယ်။နောက်ပြီးစားပြာတွေဖြန့်ဝေရမှာလေတိုင်းရင်းသားမရွေးဘာသာမရွေးလူမှုအတိုင်းအတိုင်းအားလုံးကဆင်းရဲနှွမ်းပါပြီးတကယ့်ကိုအကူအညီလိုနေတဲ့သူတွေစီပို့ပေးနိုင်တာဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကကလေးတွေရဲ့အာဟာရချို့တဲ့မှုနှုန်းဟာမကြသေးခင်ကဖြစ်ခဲ့တဲ့အကျန့်ဖတ်မှုတွေမတိုင်ခင်ကလေးကအရေးပေါ်အခြေအနေဖြစ်သတ်မှတ်ထားတဲ့အဆင့်ကိုကျော်နေခဲ့ပြီးဖြစ်တဲ့အကြောင်း WFP ကအစီရင်ခံစာထုတ်ပြန်ထားပါတယ်။အဲဒီအစီရင်ခံစာမှာအကျန့်ဖတ်မှုတွေနဲ့နေရာကဖယ်ရှားမှုတွေဟာအခြေအနေကိုပိုးပြီးတော့ဆိုးလာစေပုံရတယ်လို့ဖော်ပြထားပါတယ်။အပြုသဘောဆောင်တဲ့အရွေးတစ်ခုကတော့တကယ်လက်တွေ့စားနပ်ရိက္ခာလိုအပ်ချက်ကိုစမ်းသပ်ရေးအတွက်ကောက်ပဲတင်းနံတဲ့စားနပ်ရိက္ခာဖူလုံရေးဆိုင်ရာစစ်တမ်းကောက်ယူတဲ့အစီအစဉ်တစ်ခုကိုလုပ်ပေးဖို့မြန်မာအစိုးရက WFP နဲ့စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ကိုပန်ကြားခဲ့တယ်လို့ Miss Lusha ကပြောပါတယ်။အခုချိန်ထိတော့ဘယ်ချိန်မှလုပ်ငန်းစမယ်ဆိုတဲ့ရဲ့အတိအကျမတတ်မှတ်ရသေးဘူးလို့လည်းသူကပြောပါတယ်ရှင်။